အဆရာတို့ဒီနေ့ UMFCCI မှာလောက်တဲ့ပွဲကဟိုဘလို့ရွေချက်နဲ့လောက်လဲဆရာတို့ဒီပကနေပြီးတော့ရောက်သွားတဲ့ဒီပညာရှင်တွေကနေပြီးတော့လောက်တဲ့ပွဲပေါ့နော်မြန်မာဘာကြောင့်လောက်ဖြစ်တယ်ဘာတွေပြောပြပါလဲဆရာ
သာတော့ဘာကြောင့်လောက်လဲဆိုအနာဂတ်ကိုမှန်ချီရပါတော့အဲ့တော့တချို့ကတစ်ခါလေကြတော့ပညာပိုင်းဆိုင်ရာအမြင်နဲ့အရက်အမြင်နဲ့ကွာဟနေရာလေးတွေလည်းရှိတာပေါ့နော်အဲ့တော့ဒီပညာပိုင်းဆိုင်ရာအမြင်ကဘာလဲဆိုတဲ့ဆိုတာနဲ့ခရင်နိုင်အောင်လို့နားလည်မှုရှိနေဘယ်လိုပြောလဲဒီလူဖက်ကြီးကြားထဲမှာနားလည်အောင်ပေါ့နော်ဆိုတဲ့ရွေချယ်လေးနဲ့လောက်တယ်လို့ထင်တယ်လောက်တာကျွန်တော်မဟုတ်တော့ကျွန်တော်မသိဘူးပြအဲ့တော့တို့ကလည်းပြောကြတာကတော့ခုနပြောတဲ့မိမိအယူဆမိမိထင်တဲ့ချက်ကိုပြောကြတာပဲပေါ့ဗျာ
ဒီပွဲမှာဆရာကဘာဘယ်လိုပဲကိစ္စတွေကိုလေးပေးပြောပြပါလဲဆရာ
ကျွန်တော်ကတော့ဒီအုတ်ချုပ်မှုနဲ့ပတ်သက်တဲ့ကိစ္စပဲအုတ်ချုပ်မှုရဲ့အပြောင်းလဲပေါ့နော်ဒီအပြောင်းလဲထဲမှာဆိုလို့ရှိရင်တော့ဒီအုတ်ချုပ်မှုခိုင်မာတဲ့နိုင်ငံတော်တစ်ခုဒါမှမဟုတ်လို့ရှိရင်ကျွန်တော်လက်ခိုင်မာတဲ့တိုင်းပြည်တစ်ခုပေါ့နော်မအင်္ဂလိပ်လိုတော့ strong state လို့ပြောတာပါနော်ဒီလိုဖြစ်တဲ့အချိန်ကျွန်တော်တို့ဒီမိုကရေစီနဲ့ပုံပြီးအဆက်ဆက်ရှိတယ်နော် state ကအားနည်းနေတယ်နိုင်ငံတော်ကအားနည်းနေတယ်အထူးသဖြင့်တော့နိုင်ငံတော်အားနည်းတယ်လို့ပြောကြတဲ့အခါကျတော့ဒီဘီရိုကရေစီရဲ့ဆော့ဆော့နိုင်ငံအားနည်းတယ်ပေါ့နော်ဆိုတော့သူကအုပ်ချုပ်စီကကံလုံးပေါ့အားနည်းနေလို့ရှိရင်ဒီမိုကရေစီပါအာ liberal ဖြစ်ဖို့ပို့ပြီးတော့ဖြစ်နိုင်ရင်နဲတယ်ပေါ့ဆိုတော့ဒီလိုတရှိတဲ့ရှိတယ်လေဆိုတော့အဲ့ဒီအတွက်ဒီဘက်မှာကဒီမိုကရေစီနဲ့ဆက်ဆက်ပြီးတော့ချိုးရရအုပ်ချုပ်စီမံခံရပုံလေးပြင်ကြောင်းလို့လို့တယ်အဲ့ဒီမရှိချင်နေရဘလို့လဲအဲ့ဒါကမ္ဘာပါဘလို့တိုက်တာထားလဲအမကမ္ဘာပါဒီဘူကတိုက်တာချက်တွေမှာဆိုလို့ရှိရင်အဲ6မျိုးတိုက်ကြည့်တဲ့အခါမျိုးမှာ6မျိုးလုံးမှာကဘမကမြန်မာနိုင်ငံရဲ့အခြေအနေက2012ခုနှစ်ကအဲအမတ်တရားပေးလို့ရှိရင်ဆယ်မအောက်မှာဒီဘူကအဖြစ်အများစုကရှိနေကြတာတွေ့ရတယ်ဆိုတော့အဲ့ဒီကနေဘလို့ရေးမလဲပေါ့ဒီဟာလေးကိုပြောတာပါပဲ
အော်ဆရာဟိုဒီ6ခုအထဲမှာမြန်မာပြည်နဲ့ပတ်သက်လို့အဓိကအားနည်းနေတဲ့အချက်တရားဘာတွေလဲဆရာဆရာတို့ပြောရဖြစ်တာရှိရင
်ဒီထဲမှာတော့အစိုးရရဲ့ထီအောင်မှုပေါ့နော်သူတို့တွေ့တာကမ္ဘာပံကတွေ့တဲ့ထဲမှာတော့အစိုးရရဲ့ထီအောင်မှုနောက်ပြီးတော့မျိုးတွေစီမီစင်ကပိုင်းရဲ့အရည်အသွေးအဲ့ဒါကိုလူတွေလိုက်လာအောင်ဆောင်ရွက်နိုင်မှုဒါတွေအကုန်လုံးကအားနည်းတဲ့အပိုင်းပေါ့အဲ့ဒီနေရာတွေမှာတော့အခုချိန်ကျတော့အနိုင်ဆုံးနေရာတွေလို့ကျွန်တော်ထင်တယ်အဲ့ဒီ area တွေကအဲ့ဒီနယ်ပယ်တွေက
နောက်တစ်ခါဆရာတို့ဒီနေ့ပွဲမှာလက်ရှိဒီပြောင်းလဲတဲ့အစိုးရမှာရင်ဆိုင်နေရတဲ့ဟို challenge တွေအခက်အခဲတွေစိန်ခေါ်ချက်တွေနဲ့ပတ်သက်လို့ရောဆွေးနွေးပြတာဒါတွေကိုဘယ်လိုပဲပုံနည်းနဲ့ဆက်သွားတဲ့နဲ့ဆက်လုပ်တဲ့နဲ့ဆိုတာမျိုးအကြံပြုတာတွေဆွေးနွေးတာတွေရောပါပါသလားဗျ
အပြောင်းလဲပေါ့နော်တကယ်ရောပြောင်းတာလားအပြောင်းလဲကအခုတတိမခံစားရတယ်ဆိုတာပေါ့နော်အဲ့တော့အပြောင်းလဲရဲ့သဘောတရားကအပြောင်းလဲမှာပါတဲ့အလုပ်တွေပေါ့အထူးသဖြင့်ဟိုအုပ်ချုပ်စီမံခန့်ခွဲပုံဆိုလို့ရှိရင်ဝန်ဆောင်မှုတွေမခံစားရလေဘူးလေနော်အစိုးရရဲ့ဝန်ဆောင်မှုတွေကညံ့နေတော့မယ်လို့ပြောကြတယ်လေဒါလည်းဟုတ်ဒါအမှန်ပဲလေအဲ့တော့ဒါပေမဲ့အဲ့ဒီလိုဝန်ဆောင်မှုတွေကကောင်းလာဖို့ဆိုတာကဘယ်လိုပစ္စည်းတစ်ခုလုံးကိုကြောင်းရတယ်ဗျာဒီမှာချင်းအပေါ်ဆုံးကစပြီးတော့ပြောရလို့ရှိရင်ဘီရိုကရေစီနဲ့နိုင်ငံရေးအစီအစဉ်မှာခွဲခြားရတယ်ဗျာ။ဟောအဲ့ဒီလိုခွဲခြားမှုကိုလည်းခေါင်းဆောင်ပိုင်းကနားလည်ကြရတယ်ဗျာ။ဘူကြီးရဲ့ကိုယ်တိုင်ကလည်းနားလည်ကြရတယ်ဗျာ။ပြီးရင်ဘီရိုကရေစီကရဲ့အပေါ်လေဗယ်ရမူဝါဒကိုရှင်းလာတယ်ဗျာ။အဲ့တော့မူဝါဒရဲ့အခက်ခဏပါရှိတယ်ဆိုတာလည်းနားလည်ဖို့လိုတယ်ဗျာ။အဲပြီးလို့ရှိရင်အဲ့ဒီမူဝါဒကိုအကောင့်ထဲပေါ်တဲ့လူတွေကလည်းအကောင့်ထဲပေါ်တဲ့ရလတ်ကိုရအောင်အကောင့်ထဲပေါ်တာတွေလူလူဆက်ဆံရေးတွေဒါမျိုးတွေအကုန်လုပ်တယ်လေ။ဒါမျိုးအကြောင်းလေးတွေကျွန်တော်တို့ကပြောပြတာပါ။
ဟုတ်ကဲ့ဆရာဒီနေ့ပွဲမှာဟိုပြောကြတဲ့သူတွေဟိုဆရာတို့ပါဝင်ပေါ့နော်ဟိုနောက်တစ်ခုကဟို MPC မှာတာဝန်ယူနေတဲ့သူတွေပါတယ်လက်ရှိဖြစ်နေတဲ့နိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့ပြောကြတာမျိုးကိုရှိလာပြအ
ဲတချို့ကတော့နောက်ကိုမင်းစောဦးကတော့နောက်ကြောင်းပြန်လဲနိုင်တဲ့အကြောင်းလေးတွေပြောတာပေါ့ဗျာကိုအန်ဒရူးကတော့ဖွဲ့စည်းပုံဆိုင်ရာအကြောင်းလေးတွေပြောတာပေါ့သို့တော့သူတို့အမြင်သူတို့ယူဆတော့ပြောကြတာပေါ့ဒါနဲ့ငင်းငယ်ရေတော့ဆောင်ရွက်နေတာပေါ့ဗျာ
သူပဲဆရာ
ဟုတ်ကဲ့